တိတ်ဆင်ရင်အိန္ဒိယခရီးစဉ်အတွင်းထုတ်ပြန်တဲ့အိန္ဒိယမြန်မာပူးတွဲကြေညာချက်မှာကလဒန်ဘက်ဆုံသေယူပို့ဆောင်ရေးစီမံကိန်းအကောင့်တွေဖော်နေတာကိုနှစ်ဖက်စလုံးကကျေနပ်ကြောင်းဖော်ပြပါတယ်။ကမ်းလှမ်းဖောက်ရမယ့်အပိုင်းကိုအများဆုံးစတင်လှုပ်ဆောင်ပြီးအကောက်ခွန်ဂိတ်တွေထပ်ပြီးဖွင့်ဖို့ဆုံးဖြတ်ကြောင်းဖော်ပြထားတာတွေ့ရပါတယ်။ဝန်ကြီးအဆင့်ဆွေးနွေးပွဲမှာလည်းနေဆက်ဒေသတည်ငြိမ်ရေးနဲ့တိုးတက်ဖွံ့ဖြိုးရေးကိုဆွေးနွေးကြောင်းသိရပါတယ်။ဒီနေရာမှာကလဒန်စီမံကိန်းဟာအဓိကပါဝင်နေပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်နဲ့စစ်တွေစိတ်ကမ်းကိုဆက်သွယ်နိုင်ရင်နေဆက်ဒေသတိုးတက်လာမယ်ဆိုတဲ့အယူအဆဖြစ်ပါတယ်။ပထမဦးစွာစစ်တွေမှာရင်းနဲ့စိတ်ကမ်းတိဆောက်ပြီးကလဒန်မြေရေစုနဲ့အောင်လုပ်ဖို့လိုပါတယ်။လောလောဆယ်တန်းချိန်2000ပင်းပေါ်သာစိုက်ကပ်နိုင်တဲ့စစ်တွေစိတ်ကမ်းကိုတန်းချိန်6000အရွယ်အစားစိုက်ကပ်နိုင်အောင်ပြုပြင်ပြီးတန်းချိန်2000ပင်းပေါ်စိုက်ကပ်နိုင်အောင်တိုးချဲ့ဖို့ရည်ရွယ်ပါတယ်။တစ်ချိန်တည်းမှာပဲတန်းချိန်300ပင်းပေါ်သွားနိုင်မှုကလဒန်မြေရေစုနဲ့အောင်တူးရပါလိမ့်မယ်။ကနဒါမြန်မာသုံးခုတန်းချိန်260ရှိတဲ့ပင်ပေါ်ဆယ်စီးအိန္ဒိယကတိစောက်နေပါတယ်။စိတ်ကမ်းတွေနဲ့ကနဒါမြန်ပြုပြင်ရေးအတွက်ဒေါ်လာ390သတ်မှတ်ပါတယ်
။စစ်တွေကဆက်ပစ်ပြင်ခေါ်ကလက်ဝအထိကီလိုမီတာ200ကျော်တင်းမောနဲ့သွားပြီးတော့မှကလက်ဝကအိန္ဒိယနယ်စပ်အထိကားနဲ့ဆက်သွားမယ့်စီမံကိန်းဖြစ်ပါတယ်။ကလက်ဝကအိန္ဒိယနယ်စပ်အထိကီလိုမီတာ60ကျော်ရှိတဲ့ကားလမ်းဆောက်လုပ်ဖို့ဒေါ်လာ390ရထားပါတယ်။ကလဒန်မြစ်ဟာမြန်မာနိုင်ငံလူဆိုင်တောင်တန်းများမှာမြစ်ဖြားခံပြီးအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တွေကိုစီးဆင်းသွားပါတယ်။မီဇိုရန်ပြည်နယ်တောင်ပိုင်းမှာချင်းပြည်နယ်တွေကိုစီးဆင်းသွားပြီးပလက်ဝါမှာရခိုင်ပြည်နယ်တွေကိုဝင်ရောက်ခါစစ်တွေမှာဘင်္ဂလားပင်လယ်အော်ကိုထွက်ပါတယ်။ကီလိုမီတာ600ကျော်ရှည်လျားပြီးမြန်မာပြည်ထဲမှာကီလိုမီတာ300နီးပါးရှိပါတယ်။ကြောက်ဆောင်များတဲ့မြစ်ဖြစ်တာကြောင့်ပလက်ဝါကကလက်ဝါအထိရေရင်အသေးစားသာတစ်နှစ်မှာ8လသွားနိုင်ပါတယ်။ဒီရေချောင်းကိုတစ်နှစ်လုံးသင်းမောသွားနိုင်အောင်ပြုပြင်ထိန်းသိမ်းမှုရည်ရွယ်ပါတယ
်။စစ်တွေကပလက်ဝါအထိ160ကီလိုမီတာရေချောင်းခရီးမှာပြဿနာသိမ့်မရှိပဲပလက်ဝါကကလက်ဝါအထိဖြစ်တဲ့ကီလိုမီတာ90မှာသာကြောက်ဆောင်တူတတ်လို့ကုန်သင်းမောသွားဖို့အခက်အခဲရှိနေတာဖြစ်ပါတယ်။စီမံကိန်းအကောင့်တွေပေါ်ဖို့အိန္ဒိယနဲ့ဗမာအစိုးရတို့2008 AP လက်မှာလက်မှတ်တိုးကြပြီးမြဲကာရဒန်မြေချောင်းကို2002ကတည်းကအိန္ဒိယဘက်ကတိုင်းထွာစစ်ဆေးကြတာမှုအိန္ဒိယအစိုးရရဲ့ရေရှည်စီမံကိန်းဖြစ်နေတာထင်ရှားပါတယ်။စစ်တွေကြောက်တော်အပိုင်းဟာအကျယ်ဆုံးတဲ့ရေစုအနယ်ဆုံးဖြစ်ပြီးကြောက်တော်ပလက်ဝါအပိုင်းမှာမြင့်ကျင်းသွားပြီမဲ့ရေစုကအတူတူဖြစ်ပါတယ်။ပလက်ဝါကလက်ဝါအပိုင်းမှာရေစုတိမ်မြင့်ကျင်းပြီးကြောက်ဆောင်ပေါ်များတာကြောင့်ဒီအပိုင်းကိုအများဆုံးပြုပြင်ဖို့လိုအပ်ကြောင်းသိရပါတယ်။
ကလက်ဝကဆက်ပစ်ပြင်ခေါ်ကလက်ဝအထိတန်ချိန်260ရှိတဲ့ကုန်သင်းမောတွေသွားနိုင်မှုကလဒန်မြစ်ချောင်းကိုပြုပြင်ပြောင်းလဲရမှာတဘာဝပတ်ဝန်းကျင်ထိခိုက်နိုင်မှုကိုလေ့လာစရာမလိုဘူးလို့စီမံကိန်းရည်ညွှန်းချက်မှာရေးထားပါတယ်။ဒါပေမဲ့ပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်လို့ဒေသအာဏာပိုင်ကယူဆတဲ့ကိစ္စမှာမြန်မာဥပဒေတိုင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဆိုလိုတာကတော့ပတ်ဝန်းကျင်ထိခိုက်မှုကိုအိန္ဒိယဘက်ကလေ့လာမှာမဟုတ်ဘဲမြန်မာဘက်ကလေ့လာပြီးပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီအရေးယူဆောင်ရွက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ပဝင်းချင်ထိခိုက်မဲ့လှုပ်ဆောင်ချက်တွေကိုဒေသခံအာဏာပိုင်ကဟန့်တားပိုင်ခွင့်ရှိပါတယ်
။အိန္ဒိယအစိုးရရဲ့ကလဒန်စီမံကိန်းကြောင့်မြစ်ချောင်းကိုအမိပြုပြီးအသင်ဝင်းဝမ်းကြောင်းပြုနေကြတဲ့ဒေသခံတသန်းလောက်စားဝတ်နေရေးထိခိုက်နိုင်တယ်လို့ရခိုင်မြစ်ချောင်းကွန်ရက်ကဆိုပါတယ်။ဒါလို့လူနေမှုဘဝထိခိုက်သွားတာကိုရောကြီးပေးဖို့အစီအစဉ်ရှိဖို့မရပါဘူး။ကလဒန်စီမံကိန်းကြောင့်ဒေသခံတွေမိခိုးနေတဲ့သဘာဝဂေဟစနစ်ပျက်စီးပြီးရိခာရှားပါသွားနိုင်တယ်လို့ရခိုင်မြစ်ချောင်းကွန်ရက်ကဆိုပါတယ်။လေပြင်းမုန်တောင်းကျမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာ2008ကစပြီးရိခာမလုံလောက်တဲ့ပြဿနာကြုံတွေ့နေရပါတယ်။စစ်တွေပလက်ဝနဲ့ကလက်ဝမှာစိတ်ကမ်းတွေတိုးချဲ့ဆောက်လုပ်တဲ့အတွက်ဖေရှားခံရမယ့်အိမ်တော်စုတွေရောကြီးအလုံလောက်ရဖို့လိုပါတယ်။ကလဒန်နဲ့အခြားစီမံကိန်းမှာစစ်တပ်ကလုံခြုံရေးတာဝန်ယူထားတာကြောင့်ဖြစ်ပေါ်လေရှိတဲ့ဆိုးကျိုးတွေကိုစိုးရိမ်နေရပါတယ်။2006မှာဂိတ်ကြီးစခန်း၄ခုရှိရာက30အထိတိုးပွားနေပါတယ်။လူခွင့်ရင်းနဲ့ပဝန်းကျင်ထိခိုက်မှုကိုကာကွယ်ဖို့အတွက်ကရဇာမြစ်ဝန်းနေဒေသခံပြည်သူလူထုရဲ့သဘောထားကိုစဉ်းစားဖို့လိုအပ်နေကြောင်းရခိုင်မြစ်ချောင်းကွန်ရက်ကတိုက်တွန်းထားပါတယ်ခင်ဗျာ။